18 နှစ်လောက်ကြာလာတဲ့အထိအခုချိန်ထိပြန်မလွတ်ပေးသေးပဲနဲ့ဆက်ပြီးတော့ဖမ်းခံထားရတဲ့ဒရင်လာဆရာကြီးဦးဝင်းတင်ကိုပြန်လွတ်ပေးဖို့လို့ဆိုပြီးတော့ RSF လို့ခေါ်တဲ့နေကြားမဲ့သတင်းတောင်များအဖွဲ့နဲ့ BMA လို့ခေါ်တဲ့မြန်မာသတင်းတမကတို့ကနေမြန်မာစစ်ဆိုးရွားကိုမနေ့တုန်းကတောင်းဆိုလိုက်ကြပါတယ်မနေ့တုန်းကမလ12ရက်နေ့ဟာဦးဝင်းတင်ရဲ့89နှစ်မြောက်မွေးနေ့ဖြစ်တာကြောင့်အဲ့ဒီနေ့မှာပဲမှတ်မှတ်ရရပြောင်းလို့ဦးဝင်းတင်ကိုပြန်လွှတ်ပေးရေးတောင်းဆိုခဲ့ကြတာပါဦးဝင်းတင်ရဲ့ထောင်တွင်းကျမကြီးဟာလည်းစိုးရင်ကိုကောင်းနေပြီလို့မြန်မာသတင်းတမကရဲ့ဥက္ကဋ္ဌဦးမမောင်မြင့်က VOA ကိုရှင်းပြထားပါတယ
်ကျွန်တော်နောက်ဆုံးကြားတဲ့သတင်းအဲ့ဒါကတော့ဦးဝင်းတင်ကိုယ်တိုင်ပြောတဲ့သတင်းအရာဆိုလို့ရှိရင်အခုလောလောဆယ်မှာသူကစီးစေးကိုပြန်တောက်နေရပါတယ်သူဘာကြောင့်ပြန်တောက်ရလဲဆိုတော့ကျွန်တော်တို့အတိအကျမသိပါဘူးဒါပေမဲ့လို့သူ့မှာဒီသွေးတိုးအခန်းဟိုတုန်းကလေးကရှိတဲ့အတွက်ကြောင့်သူ့ရဲ့သွေးရိုးများပို့ပြီးတော့ဆိုးလာတယ်လားဆိုတော့သွေးရိုးတက်လာတယ်ဆိုရင်နှလုံးရောဂါအခြေအနေကလည်းအတက်အန္တရာယ်ဆိုးရင်ရလောက်တဲ့အထိဖြစ်လာနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ဦးဝင်းတင်ကိုအမြန်ဆုံးစစ်ဆိုးရွားလွတ်ပေးပြီးတော့သူ့ရဲ့ကျန်းမာရေးကိုသူ့ရဲ့စိတ်ကြိုက်လူကြိုက်တဲ့ဆရာဝန်နဲ့ကုသဖို့အတွက်ခွင့်ရေးပေးပါလို့ကျွန်တော်တို့တောင်းဆို
မြန်မာသတင်းတမက BMA ရဲ့ဥက္ကဋ္ဌဦးမမောင်မြင့်ကနေပြောသွားခဲ့တာပါဟန်တာဝရီသတင်းစာဆရာကြီးဦးဝင်းတင်ဟာ1989ခုစရဟန်၄ရက်နေတုန်းကနေသူဖမ်းခံရတာဖြစ်ပြီးတော့ထောင်ထံအနှစ်20ကြာခံနေရသူလည်းဖြစ်ပါတယ်ဦးဝင်းတင်လွတ်မြောက်ရေးအတွက်နိုင်ငံတကာကနေအကြိမ်ကြိမ်တောင်းဆိုခဲ့ကြပေမဲ့လည်းခုချိန်ထိပြန်မလွတ်သေးပါဘူးတခြားကျင်းသားတွေနဲ့အတူနိုင်ငံရေးကျင်းသားတွေကိုလည်းရာခနန်းလောက်မြန်မာစစ်စိုးရကပြန်လွတ်ပေးခဲ့တာရှိပေမဲ့လည်းအဲ့ထဲမှာဦးဝင်းတင်တယောက်ပါမလာသေးပါဘူးကျမကြီးကလည်းမကောင်းတဲ့ကလည်းကြီးမြင့်လာနေတဲ့နိုင်ငံရေးကျင်းသားတွေရဲ့ထောင်သွင်းခြေနေတွေကိုနိုင်ငံတကာကမြန်မာရေးစိတ်ဝင်စားသူတွေအနေနဲ့စိုးရိမ်ပူပန်ပြီးတော့သူတို့အားလုံးပြန်လွတ်မြောက်ရေးအတွက်မြန်မာစစ်စွာကိုအကြိမ်ကြိမ်တောင်းဆိုနေကြတာဖြစ်ပါတယ်